ရှိတောင်အာဆာနိုင်ငံတွေကကန္ဓာအသီးသီးမှဦးဆောင်နေကြတဲ့အမျိုးသမီးတွေကိုရွေးချယ်ဆုချီးမြှင့်တဲ့2020အရှိတောင်အာဆာအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်ဆု Women of the Future Award Southeast Asia 2020အတွက်စကားတွင်ရွေးချယ်ခံထားရတဲ့စီးရင်ထဲမှာမြန်မာအမျိုးသမီး၄ဦးပါပါတယ်ဒီစုကိုရခဲ့ရင်ပြည်တွင်းမှာသာမကနိုင်ငံတကာမှာပါအလုပ်တွေပို့ပြီးတော့လှုပ်လာနိုင်လိမ့်မယ်လို့အခုနှစ်စကားတင်စီရင်တဲ့ပါဝင်သူတို့ကယုံကြည်သလိုဂန္ဓာဆောင်ကစွမ်းဆောင်ရရှိတဲ့အမျိုးသမီးတွေအပေါ်လက်ရှိအစိုးရကအတိမတ်ပြုမြင့်တင်ပေးဖို့ကိုလည်းအရင်နှစ်တွေတုန်းကဆုရခဲ့သူတွေကမျှော်လင့်နေတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင
်အရှေ့တောင်အာရှနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကဂန္ဓာအသီးသီးမှဦးဆောင်နေသူတွေကိုအတိမတ်ပြုချီးမြှင့်တဲ့Women of the Future Award Southeast Asia 2020ဆုတွေကိုစင်ကာပူနိုင်ငံမှာလာမယ့် March 18ရက်နေ့မှာရွေးချယ်ပေးရသွားမှာပါစုစုပေါင်းကဏ္ဍ10ခုအတွက်အမျိုးသမီး10ဦးကိုရွေးချယ်သွားမှာဖြစ်ပြီးအခုစုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့စကားတင်စာရင်းမှာမြန်မာအမျိုးသမီး4ဦးပါဝင်ပါတယ်စီးပွားရေးစွမ်းဆောင်ရှင်ကဏ္ဍလူမှုအဖွဲ့အစည်းစွမ်းဆောင်ရှင်ကဏ္ဍနဲ့စီးပွားရေးကဏ္ဍအပါအဝင်မီဒီယာကဏ္ဍအသီးသီးတို့အတွက်ရွေးချယ်ခံထားရတာပါအဲ့ဒီစကားတင်စီရင်ထဲမှာပါဝင်တဲ့ CCHU ကမြန်မာကိုတည်ထောင်သူဖြစ်တဲ့မတ်ချင်သူကတော့ဒီလိုဆုရှိမြင့်ခံရဖို့အတွက်ကိုယ်တိုင်ဝင်ရောက်ရှင်ပြန်ရတာဖြစ်ပြီးကိုယ့်ရဲ့အစွမ်းစကိုပြနိုင်သူတယောက်ဖြစ်လာရင်မြန်မာနိုင်ငံမှာသာမကနိုင်ငံတကာအလဲမှာပါအလို့အကင်လမ်းစာတွေပွင့်လာစေမယ်လို့ပြောပါတယ်
အဓိကတော့ဒီစုတွေကိုကိုမိုက်ကွာ apply လုပ်ရတာပါ apply လုပ်ပြီးတော့မှကိုလုတ်ခဲ့ impact တွေကိုလုတ်ခဲ့ရတယ် present လုပ်ပြရတာပေါ့အဓိကတော့ကိုကမြန်မာနိုင်ငံမှာမကပဲနဲ့ ASEAN level နိုင်ငံတကာ level ထိုးပေါက်ချင်နေဆိုရင်ဒီလိုမျိုးစုတွေရှိတာပြီးတော့ဒီလိုမျိုးဟို community တွေကိုရောက်သွားလို့ရှိရင်ပို့ပြီးတော့ investment တွေလည်းရလာနိုင်တယ်ပို့ပြီးတော့လည်းအလုပ်တွေပေါ့နော်ပို့ပြီးတော့မြန်မာနိုင်ငံအနေနဲ့ရောလုလာနိုင်မယ်လို့ဟိုကျွန်မတော့ထင်ပါတယ်ဟုတ်
ဒီလိုလှုပ်ဆောင်နိုင်စွမ်းရှိသူတွေအနေနဲ့လည်းသူတို့ရဲ့စွမ်းဆောင်နိုင်မှုအပေါ်အတိအမှတ်ပြုတာကိုလိုချင်ကြတာကြောင့်အခုလိုစုအတွက်အမည်စီရင်အသွင်ခံရတာကိုဂုဏ်ယူတယ်လို့လည်းပြောပါတယ်
။အခုဖြစ်မှာပေါ့နော် job requirement တစ်ခုထဲမှာပဲလိုအပ်တာတွေကလည်းတစ်ခုထက်ပိုမကားရှိရေပေါ့နော်ပြီးပါလို့ရှိရင်လည်းတင်ပြရလေအများကြီးကြောင်းလဲလာရယ်ပေါ့အဲ့တော့အကုန်လုံးအ level မှာလည်းတစ်ခုထက်မက skill တွေလည်းကိုယ့်အကို upgrade လုပ်နေကြရတယ်ပေါ့နော်ဒီလိုမျိုးအတိအမှတ်ပြုတာကြောင့် recognize ဖြစ်တာမျိုးကိုဟိုလိုချင်တာပေါ့နော်
ဒါအပြင်စွမ်းဆောင်ရည်ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့နောက်နှစ်တွေမှာဝင်ရောက်ရှင်ပြိုင်စီစဉ်တယ်လို့လည်းပြောပါတယ်။အရှိတောင်အာရှအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်ဆု Women of the Future Award Southeast Asia 2020ကို2018ခုနှစ်ကနေစခဲ့တာဖြစ်ပြီးဒီနှစ်နဲ့ဆို3ချိန်မြောက်ရှိလာပါပြီ။ပထမဆုံးဆုပေးခဲ့တဲ့2018ခုနှစ်တုန်းကလူမှုဝန်ဆောင်မှုကဏ္ဍအတွက်မြန်မာနိုင်ငံကမတ်ဖြူနှင်းရင်းရရှိခဲ့ပြီးပြီးခဲ့တဲ့နှစ်2019တုန်းကလည်းသတင်းမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍအတွက်မတ်တင်စာရှင်းလင်းရေးစီဝါရေးကဏ္ဍအတွက်ဒေါက်တာတင်ကြီးဝင်းလူမှုဝန်ဆောင်မှုကဏ္ဍအတွက်မတ်အီသီရီကျော်တို့ကဆုရရှိခဲ့တာပါအခုလိုဆုချီးမြှင့်ခံရတာကြောင့်အမျိုးသမီးတွေရဲ့ဦးဆောင်မှုဟာကဏ္ဍဆောင်မှာပိုပေါ်လွင်သွားတယ်လို့ပြီးခဲ့တဲ့နှစ်ကဆုရရှိခဲ့သူတဦးဖြစ်တဲ့မတ်တင်စာရှင်းလင်းရေးကအခုလိုပြောပါတယ
်အားလုံးပြည်သူများတို့ရဲ့ဆုပေးတဲ့ကတဲ့ကြီးကိုအားလုံးကျေးဇူးတင်ပါတယ်ကဏ္ဍဆောင်ရဲ့ဦးမဒီပေါ်လေးကဏ္ဍအဲ့ဒီလိုလိုပြောရင်ဆိုရင်ပစ်ကြရရပါဆိုင်ရတော့အတိုင်းအဆင်ဒီပစ်ကြရတဲ့အင်းကြီးတွေရွေးချယ်ရဖြစ်တဲ့ကနေလေးကျွန်တော်ကတော့အင်းကြီးတွေရဲ့အဆောင်မှုကိုပြန်ဆယ်ပြန်သွားစီရတယ
်မြန်မာနိုင်ငံမှာတော့လူဦးရေရဲ့ထက်ဝက်ကျော်ရှိတဲ့အမျိုးသမီးတို့ဆွမ်းဆောင်နိုင်မှုအတွက်အတိအမှတ်ပြုတာနေပါနေသေးတဲ့အတွက်အစိုးရကိုယ်တိုင်ကကဏ္ဍဆောင်မှာအမျိုးသမီးတွေကိုအားပေးမြင့်တင်ပေးပြီးအမျိုးသမီးတို့ရဲ့စွမ်းရည်ကိုအသုံးချစေချင်တယ်လို့လည်းပြောပါတယ်
အခုလိုမျိုးနေနေတာအစိုးရတွေကအမျိုးမျိုးတွေပုံစံဆောင်နဲ့ချိနှောက်နေကြတယ်။နောက်ဒီမဲ့ပြည်တယ်လို့လည်းပြောတယ်။အားပေးမိတဲ့နိုင်ငံလေးတွေဆိုမှာသောင်းနိုင်ငံကအစိုးရကလည်းဒီလုပ်ငန်းတွေကိုအဖြစ်မျိုးဆောင်ရွက်ဖို့တင့်တယ်။နောက်မဲ့ match share နေတာကတော့ဒီဆိုင်ရာအမျိုးမျိုးများနေဖြစ်တယ်။ဒါကြောင့်ဒီအမျိုးမျိုးများနေဆိုရင်သောင်းနိုင်ငံမှာဒီစင်ပေါ်မှာ share လျှောက်တယ်။နောက်ဒီစားစင်မျိုးစင်ပေါ်မျိုးတွေလည်းပြင်ဆင်ထားတာပေါ့နော်။ဒီအမျိုးမျိုးရဲ့စွမ်းဆောင်ရည်တွေကဒီချက်မကပွေလေတဲ့ကဏ္ဍအစိုးရအမျိုးမျိုးတွေကဥပဒေနဲ့ဆိုတာကိုတော့အားဒီကိစ္စအားဖြင့်ဒီနိုင်ငံကဒီ90ရာခိုင်နှုန်းကျော်တဲ့ရွေးမှုကြီးရဲ့စွမ်းရည်ကိုအရဟတမဖြစ်ဖို့ကြောင့်ရှိတဲ့အစိုးရအဖွဲ့တွေကဖြောက်ရောက်တဲ့အပြင်းအထန်မှုအပြင်းအထန်မှုတွေလက်ရှိလေအပ်တယ်လို့ပြောချင်ပါတယ်
2020အရှိတောင်အာရှအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်ဆု Women of the Future Award Southeast Asia 2020မှာအမှုပညာနဲ့ရှင်ရှင်းမှုစီးပွားရေးလူမှုဝန်ဆောင်မှုဆိုင်ရာစွန့်ဦးတည်ထွင်သူသတင်းမီဒီယာနဲ့ဆက်သွယ်ရေး Property အခြေခံအဆောက်အုံနဲ့ဆောက်လုပ်ရေးသိပ္ပံနည်းပညာနဲ့ Social Entrepreneur ဆိုပြီးကဏ္ဍ10ခုအတွက်အမျိုးသမီးတအူးစီကိုရွေးချယ်ချီးမြှင့်သွားတာဖြစ်ပါတယ်